American ဘီဝင်ခွင့် visa လျှောက်ထားချသူတွေကဘယ်သူကိုရောဖြင့်ပို့ပြီးတော့စီးဆစ်တဲ့နယ်ဆိုတာမျိုးသိအောင်လုပ်ဖို့ကဘာတဝါမှာရှိကြတဲ့ American တန်ယုံတွေကောင်စစ်ဝင်ယုံတွေကိုနိုင်ငံခြားရေးဌာနကမှာကြားထားပါတယ်အကြမ်းဖက်သမားတွေနဲ့ဆက်နွယ်တယ်လို့မတင်ကားသူတွေ IS စစ်သွေးကြွအဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေစီသွားခဲ့ဘူးသူတွေဆိုရင်သူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေကိုစမ်းစစ်သုံးသပ်ကြဖို့လေနိုင်ငံခြားတန်ယုံတွေကိုညွှန်ကြားထားပါတယ်ဗီဇာလျှောက်ကြသူတွေထဲမှာအမေရိကန်အတွက်အန္တရာယ်ရှိနိုင်မဲ့သူစိုးရိမ်စရာမရှိတဲ့သူစသဖြင့်အုပ်စုခွဲနိုင်ရေးအတွက်ကိုလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေနဲ့တိုင်ပင်ဆုံးဖြတ်ပြီးတော့လိုအပ်တယ်လို့စီစဉ်မှုကိုကြကြမမတ်လုပ်ကြဖို့အတွက်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအမေရိကန်တန်ယုံတွေစီပေးပို့တဲ့ဌာနရင်းဆက်သွယ်စာတွေထဲမှာဖော်ပြထားပါတယ်ဗီဇာလျှောက်သူအနေနဲ့သတ်မှတ်ထားတဲ့အချက်တွေပြည့်မီလို့ဗီဇာပေးနိုင်တယ်ဆိုရင်တော့လုံခြုံရေးထောက်လှမ်းရေးတာဝန်ရှိသူတွေနဲ့ပူးပေါင်းဆုံးဖြတ်ချက်အရလိုအပ်ရင်ထပ်ပြီးတော့စီစစ်ရမှာဖြစ်ပါတယ်။အဲဒီသူမျိုးတွေကိုဗီဇာညှင်းပယ်လိုက်တဲ့အထိလည်းဖြစ်နိုင်ပါတယ်။အမေရိကန်ကိုလာမဲ့နိုင်ငံသားတွေကိုတည်တည်ချာချာစီစစ်မယ်လို့သမ္မတဒေါ်နယ်ထရန့်ပေးခဲ့တဲ့မဲဆွယ်ကတိတွေအတိုင်းပထမဆုံးစီစဉ်ဆောင်ရွက်မှုလို့မြင်နိုင်ပါတယ်။မတ်လ10ရက်နေ့ကနေမတ်လ18ရက်နေ့ကြားမှာပေးပို့ခဲ့တဲ့ဌာနတွင်ပေးစာညွှန်ကြားချက်၄ခုထဲမှာဘယ်လိုလူမျိုးကိုအထူးစီစစ်ရမယ့်အုပ်စုတွေထည့်ရမှာလဲဆိုတာအသေးစိတ်ကိုတော့ရှင်းပြထားခြင်းမရှိပါဘူး။ဒီဆောင်ရွက်မှုတွေကလူမျိုးဘာသာကိုအခြေခံတဲ့ခွဲခြားဆက်ဆံမှုတွေလုပ်ချင်တယ်လို့လုပ်နိုင်အောင်လို့ခွင့်ပေးတယ်လို့ဖြစ်သွားလိမ့်မယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကနိုင်ငံသားရေးဝန်ကြီး Rex Tillerson ကိုကြားသာပေးနေတဲ့ကစာရေးသားပေးပို့ခဲ့ပါတယ်ရှင်။